ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်က Republican Party တွင်သူ့ပြိုင်ပွဲဟောင်းနေတဲ့တူဦးဖြစ်တဲ့အငိမ့်စားအိုးနှောက်နဲ့အာယုံကျော်ခွဲစိတ်ဆရာဝန်ကြီး Ben Carson ကိုအင်ယာနဲ့မြို့ပြဖွံ့ဖြိုးရေးဌာနဝန်ကြီးအဖြစ်ခန့်အပ်ဖို့ရွေးချယ်လိုက်ပါတယ်။ Carson အနေနဲ့လူမှုအဖွဲ့အစည်းတွေအားဖြည့်ပေးရေးနဲ့မိသားစုဝင်တွေဘဝမြင့်တင်ပေးရေးအတွက်ဆန္ဒပြင်းပြပြီးထူးချွန်တဲ့လူတူဖြစ်ကြောင်းထရမ့်ကတနင်္လာနေ့ကပြောခဲ့တာပါ။အသက်65နှစ်အရွယ်ကာဆင်အနေနဲ့အိုးအိမ်ဆိုင်ရာ policy နဲ့ပတ်သက်လို့အတွေ့အကြုံမရှိပေမဲ့တန်ဖိုးနဲ့အင်ယာမှာသူကလေးဘဝကနေထိုင်ခဲ့တဲ့အတွေ့အကြုံရှိသူဖြစ်ပါတယ်။ဒီတန်ဖိုးနဲ့အင်ယာကိစ္စတွေဟာအင်ယာနဲ့မြို့ပြဖွံ့ဖြိုးရေးဝန်ကြီးဌာနလက်အောက်ကဖြစ်ပါတယ်။အတိတ်ကတော့ကာဆင်အနေနဲ့အစိုးရရဲ့တန်ဖိုးနဲ့အင်ယာအစီအစဉ်တွေဟာလူတွေရဲ့မိခိုလိုတဲ့စိတ်ဓာတ်ကိုအားပေးရာရောက်တယ်လို့ဝေဖန်ခဲ့ပြီးလူတူအောင်မြင်ဖို့အတွက်ကိုကြိုးစားမှရမှာဖြစ်ကြောင်းပြောကြားခဲ့သူဖြစ်ပါတယ်။ Republican သမ္မတလောင်းအမည်စင်းမှာပါဝင်ဖို့ရှင်းပြန်ရမှာ Trump နဲ့ Carson ပါဝင်ခဲ့ပြီးနောက်ပိုင်းသူ့ပေါ်ထောက်ခံမှုယုံနယ်လာခဲ့တဲ့အတွက်ရှင်းပြန်မှုကနေ Carson နှုတ်ထွက်ပြီး Trump ကိုထောက်ခံခဲ့သူဖြစ်ပါတယ်။ Trump အစိုးရအသစ်မှာပါဝင်ဖို့သူဟာပထမဆုံးအမည်တင်သွင်းခံရတဲ့အာဖရိကနယ်ပွားအမေရိကန်နိုင်ငံသားဖြစ်ပါတယ်။အမေရိကန်အစိုးရတင်မှဝန်ကြီးအဖြစ်ထရမ့်ရဲ့ရွေးချယ်ခံရသူတွေနဲ့အလားတူကာဆင်ရဲ့ယာယီခံအမှုဟာ Republican တို့ထိန်းချုပ်ထားတဲ့အထက်လွှတ်တော်ရဲ့အတည်ပြုချက်ရယူဖို့လိုအပ်ပါတယ်။ဒီတော့တွင်နိုင်ငံသား၏ဝန်ကြီးအဖြစ်ရွေးချယ်ဖို့ပြီးခဲ့တဲ့သတင်းပတ်ကနယူးယောက်မြို့တော်ဝန်ဟောင်း Rudy Giuliani 2012ခု Republican သမ္မတလောင်းအဖြစ်ရှင်ပြန်ခဲ့တဲ့ Mitt Romney CIA အကြီးအကဲဟောင်း David Petraeus နဲ့တန်နစီပြည်နယ်အထက်လွှတ်တော်အမတ်ဘော့ဘ်ခရိုကာ၄ဦးတို့ပြီးခဲ့တဲ့သတင်းပတ်ကတစ်ပြေးခဲ့ပေမဲ့ထရမ့်အနေနဲ့ကုလသမဂ္ဂတာဝန်ကြီးဟောင်းဂျွန်ဘိုလ်တန်အပါအဝင်တရုတ်နိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးဟောင်းဂျွန်ဟတ်စ်မန်စတဲ့ပုဂ္ဂိုလ်တွေကိုလည်းတွေ့ဆုံမေးမြန်းဆဲဖြစ်တယ်လို့သိရပါတယ်။ထရမ့်နဲ့ဒီမိုကရက်ဒုသမ္မတဟောင်းအယ်ဂိုးတို့တွေ့ဆုံခဲ့ပြီးရာသီဥတုပြောင်းလဲရေးဆိုင်ရာထိန်းသိမ်းရေးကိစ္စတွေနဲ့ပတ်သက်လို့နှစ်ဦးလက်ခံနိုင်တဲ့စစ်မှန်တဲ့အခြေအနေကိုဆွေးနွေးနိုင်ခဲ့ကြပါတယ်။